ထိုင်းနိုင်ငံဆုံကလာပြည်နယ်ဟန်ရိုင်မြို့နယ်မှာဂျွန်လတရက်ကထိုင်းနိုင်ငံသားလျက်စစ်ဝင်တဲ့အုပ်ကိုတပ်ပြီးကျိုးတုပ်မြေမြုပ်အလောင်းဖျောက်ခံထားရတဲ့အမှုနဲ့ပတ်သက်ပြီးဘန်ကောက်မြန်မာအလို့သမားတန်ရာရှိယုံကထုတ်ပြန်ရမှာအမည်မသိထိုင်းအမျိုးသားတို့ဟာအထောက်ထားမဲ့မြန်မာအမျိုးသမီးတို့ကိုပြန်ပေးဆွဲငွေညစ်တောင်းရာကနေလူသားမှုဖြစ်တဲ့ဒီရုံရင်ဆန်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးသတင်းစာယူခဲ့တဲ့ဟန်ရိုင်မျိုးကရွှေပြောင်းအလို့သမားအခွင့်အရေးကိုရရဲ့တာဝန်ခံကို VOA သတင်းတော်မအေးမှဆက်သွယ်ပြီးမြန်ထားပါတယ်ရှင်။
ထိုင်းနိုင်ငံဆုံကလာပြည်နယ်ဟိုက်ရန်မြို့နယ်ထဲမှာဂျွန်လတရက်နေ့ကထိုင်းနိုင်ငံသားလျှက်စစ်ဝန်ထမ်းတဦးတပ်ပြီးကျိုးတုံမြို့အလောင်းချောက်ပြက်ခံလိုက်ရတဲ့အမှုနဲ့ပတ်သက်လို့ဘန်ကောက်မြို့မြန်မာလူသမားတန်ရာရှိယုံကထုတ်ပြန်ခဲ့ရမှာအမည်မသိထိုင်းမျိုးသားတဦးဟာမြန်မာမျိုးသမီးတဦးကိုပြန်ပေးဆွဲငွေညစ်တောင်းဆိုမှုတွေလုပ်ခဲ့တာကိုထိုင်းရနာပိုင်းကစစ်ဆေးတွေ့ရှိတယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်ဖန်စီချုံအောင်ခံနိုင်ရတဲ့မြန်မာရွှေပြောင်းလူသမားတွေကိုပေါ့ပြန်ပေးဆွဲခံရတဲ့အမျိုးသမီးကိုပေါ့မေးမြန်းမှုတွေလုပ်ခဲ့ရမှာတော့လူသားမှုဖြစ်စဉ်ဖြစ်ပွားခဲ့ရတဲ့အခြေအနေတွေကိုသိခဲ့ရကြအောင်ဟိုင်ရန်မျိုးကရွှေပြောင်းလူသမားအခွင့်အရေးကိုရရဲ့တာဝန်ရန်ဥပဒေကတော့အခုလိုပြောပြပါတယ
်အဓိကတော့မှတာဝန်ကထောက်ကြတယ်လဲကျွန်တော်တွေ့တယ်ဒီလူသားမှုမှာကဟိုကျွန်တော်အရင်နေ့ကပြောသလိုပေါ့နော်သူကဖုန်းနဲ့ကိုလှူတယ်ဖိုက်စနဲ့တရားတိုက်တယ်ပြည့်တဲ့ခါဒီမိကလေးကိုသူကဒါနဲ့ထောက်ပြီးတော့ပြန်ဖို့ဆွေးတာပေါ့အဲတနက်နေ့ပါတယ်ပြောရင်ဒါနေ့ပါတယ်တနက်နေ့ပါတယ်ဆိုမှလေအဲဒီအမျိုးသမီးကအသက်88အရွယ်လောက်ပဲရှိတယ်မှာပြန်ဖို့ဆွေးပြီးတဲ့နောက်ပိုင်းမှာသူကပိုက်ဆံတောင်းတယ်ပိုက်ဆံအမဘလောက်ပေးလို့တောင်းတဲ့အခါဒီအတူတူပါလာတဲ့လူတွေကပိုက်ဆံဆူပြီးတော့ပိုက်ဆံကိုပေးတယ်ပိုက်ဆံကိုပေးပေမဲ့လေဒီပေးသွားတဲ့သူကခလေးမကိုပြန်လို့မလွတ်ပေးဘူးခလေးမကိုပြန်လို့မလွတ်ပေးတဲ့အခါအဲရုံးရတတ်ကြည့်ကြတာပေါ့ဟုတ်တယ်အမအဲဒီကဖြစ်နေတာကတော့အဲ့လိုဒီနဲ့ထုတ်တာပေါ့ဗျာ
ထိုင်းနိုင်ငံသားတည်ဆုံးခဲ့ပြီးတဲ့နောက်ပိုင်းဂျွန်လတရက်နေ့ကစပြီးဟိုက်ရန်မြို့နယ်ထဲမှာအထောက်ထားမဲ့မြန်မာ300ကျော်ဖမ်းဆီးခံရတာပါဒီထဲကလူသတ်မှုဖြစ်ပွားခဲ့တဲ့နေရာနဲ့အနည်းဆုံးမှနေထိုင်နေတဲ့အလို့သမားတွေကိုတော့တင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ
်ဦးလူ300ကျော်ကစစ်ဆေးလို့တော့ပြီးခံနေပါပြီဒီကူကူနဲ့ပတ်သက်လို့ကျွန်တော်တို့မြန်မာစစ်တပ်ရဲ့နေကိုအခုဒီတော့မှသူတို့ကနေတိုင်းကိုစစ်ဆေးမှုတွေပြုလုပ်တယ်ဒီလိုမျိုးပြောလို့ပြတဲ့နောက်ပိုင်းမှာအခုဆိုလို့ရှိရင်ကျွန်တော်တို့ဒီမလေးရှားနေတဲ့ဂျန်တို့အဆောက်ကြီးပေါ့နော်လဘပအဆောက်ကြီးကနေပြီးတော့တက်ဆက်ပေါ်နေပြီးတော့ရှောက်ရှင်နဲ့အဆုံးရောက်ပြန်ပို့လိုက်ပြီးတော့တန်းရရှိတယ်မှာ
ထိုင်းမျိုးသားတဦးကျိုးတုံမြေမြုပ်အသက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာလူသမားတန်ရာရှိယုံရဲ့သတင်းထုတ်ပြန်ချက်မှာတော့မလေးရှားနိုင်ငံကိုသွားမဲ့ရှစ်တောင်းလူသမား109ဦးဟာလေလ31ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းဆုံကလာခရိုင်ထဲကိုရောက်ရှိလာခဲ့ကြောင်းညပိုင်းမှာတော့အမည်မသိထိုင်းလူမျိုးတဦးကအဲ့ဒီထဲကအမျိုးသမီးတဦးကိုတနက်နေ့ချိန်ဓာတ်နဲ့ထောက်ပြီးပြန်ပေးဆွဲငွေတောင်းခံခဲ့တဲ့ဖြစ်စဉ်ဖြစ်ခဲ့တယ်လို့လည်းဆိုပါတယ်။တောင်းခံတဲ့ငွေကိုပေးပြီးတာတော့မြန်မာအမျိုးသမီးကိုပြန်လွတ်ပေးတာမရှိတဲ့အတွက်အမျိုးသမီးနဲ့အတူပါလာတဲ့ခီးသွွားလူငယ်တွေကထိုင်းမျိုးသားကိုကြောက်ခဲနဲ့ပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ကြောက်ခဲနဲ့ပြစ်ခတ်သူတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုတော့ဥက္ကမဝေခန္ဓာမရှိတဲ့အတွက်ထိုင်းရနာပိုင်းတွေကဖမ်းဆီးရတဲ့အလို့သမားတွေကိုစစ်ဆေးနေစေဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။